there's very, very clear evidence that women are very much at risk of HIV infection and it's not being addressed. Whether you look at epidemiology or social cultural factors or
HIV yoga po ku set mu an ni ha myo thami rue twet tait ko chi ma ni de so re tin sha de tat ti a thaut tha rue shi ni pi do di pyatana u kain twe phie shin pe chin ma shi de ba u yoga ku set mu ga be phi phi lu mu ye chaung ya rue chaung be phi phi sin ye mwe de mu chaung be phi phi ta nai ga lo tai da ne H yoga ka kwe yi lhou sha mu rue ko be chi chi myo thami rue ko u sa pe the twin sin sa chin ma shi ba u yoga တိုက်ဖြည့်ရေးအစီအစဉ်တွေကိုဖော်ဆောင်ရမှာနဲ့ policy ရေးချမှတ်ရမှာလေအတော်လေးကွာဟမှုရှိနေတာတွေ့ရပါတယ်
ကုလသမဂ္ဂ AIDS ယောဂဌာနရဲ့အမျိုးသမီးနဲ့လူခွင့်ဆိုင်ရာအကြံပေးပုဂ္ဂိုလ် Jane Wilson ကအာရှမှာအမျိုးသမီးငယ်တွေနဲ့မိန်းကလေးတွေကြား HIV ယောဂပိုးကူးစက်မှုအန္တရာယ်ကြီးမားနေတဲ့အတွက်သက်ဆိုင်ရာအစိုးရတွေအနေနဲ့ဒီပြဿနာကိုကင်တွယ်ဖြေရှင်းပေးဖို့လိုအပ်နေပြီလို့အခုလိုထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့HIV AIDS ယောဂဆိုင်ရာညီလာခံမှာပြောကြားသွားတာပါ။အမျိုးသမီးများဆိုင်ရာကုလသမဂ္ဂရန်ပုံငွေအဖွဲ့နဲ့ Global Fund အဖွဲ့ကြီးတို့ကပူးတွဲကမကထပြုကျင်းပခဲ့တဲ့အဲ့ဒီညီလာခံကိုအာရှတခွင်ကကိုယ်စားလှယ်ပေါင်း200ကျော်တို့တက်ရောက်ခဲ့ကြပါတယ်။အာရှမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေကြား HIV ယောဂပိုးကူးစက်မှုတိုးလာတဲ့အတွက်အမျိုးသမီးတွေအနေနဲ့ဆုံးဖြတ်ပိုင်ခွင့်ရကြဖို့နဲ့HIV ယောဂပိုးမကူးစက်ရလေအောင်ကိုကာကွယ်နိုင်စေဖို့အစီအစဉ်တွေကိုဦးစားပေးဆောင်ရွက်တင်ကြပြီလို့လေကုလသမဂ္ဂ AIDS ယောဂဆိုင်ရာကျွမ်းကျင်ပညာရှင်တွေကတိုက်တွန်းခဲ့ကြပါတယ်။တချို့အာရှနိုင်ငံတွေမှာ HIV ကူးစက်နေတဲ့မျိုးသမီးဥယျာဉ်တိုးလာနေပြီး HIV AIDS ယောဂဟာမျိုးသမီးငယ်တွေအုပ်စုမှာအဓိကအသက်ဆုံးရှုံးစေတဲ့အကြောင်းတရားလည်းဖြစ်နေတယ်လို့သူတို့ကသတိပေးခဲ့ကြပါတယ်။မြန်မာနိုင်ငံပါဝင်တဲ့အာရှပစိဖိတ်ဒေသမှာ HIV ယောဂပိုးကူးစက်နေတဲ့အမျိုးသမီးပေါင်း 1.6 တန်းရှိပြီးဒါဟာဒေသန္တရမှာ HIV ကူးစက်မှုရဲ့35ရာခိုင်နှုန်းရှိတယ်လို့ကုလသမဂ္ဂကဆိုပါတယ်။1990ခုမှာတော့အာရှမှာ HIV ယောဂပိုးကူးစက်နေမှုရဲ့18ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ခဲ့လို့အခုကူးစက်မှုကိုကြည့်ရင်နှစ်ဆတိုးလာပြီလို့ဆိုနိုင်ပါတယ်။မြန်မာနိုင်ငံမှာ HIV AIDS ယောဂကူးစက်နေသူပေါင်းဟာတက္ကရင်1005ခုကလူဦးရေစုစုပေါင်းရဲ့ 1.3% ခန့်နှုန်းရှိတဲ့အတွက်လေလူနှစ်သိန်းကနေ5သိန်းကျော်အထိရှိတယ်လို့ UN AIDS ဌာနကခန့်မှန်းခဲ့ပါတယ်။အထူးသဖြင့်ဒီယောဂပိုးဟာလိင်ဆက်ဆံရမှာနဲ့မူရစေထုအပ်သုံးဆွဲသူတွေကြားအများဆုံးဖြစ်တယ်လို့ကုလသမဂ္ဂကဆိုပါတယ်။မြန်မာနိုင်ငံမှာ HIV AIDS ယောဂကူးစက်နေသူတွေဟာပြည်စားတွေကြားမှာ32ရာခိုင်နှုန်းရှိပြီးစေတူအတုံးဆွဲတဲ့မူရစေဆွဲသူတွေကြား43ရာခိုင်နှုန်းရှိတယ်လို့လည်းတွေ့ရှိခဲ့ပါတယ်။ကူးစက်မှုနှုန်းဟာရခိုင်နဲ့ချင်းပြည်နယ်မှာအ ਨੇ ဆုံးဖြစ်ပြီးမန္တလေး၊မကွေး၊စကိုင်းနယ်၊ပဲခူးတို့မှာအလယ်လတ်လိုက်ခါအများဆုံးကတော့ရန်ကုန်၊ကချင်း၊ရှမ်း၊ကရင်၊မွန်၊တနင်္သာရီတိုင်းတို့ဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ရန်ကုန်မှာပြည်တစားအိမ်ပေါင်းရာကျော်ရှိပြီးပြည်တစားပေါင်းလည်း1000ကျော်ရှိတယ်လို့ဆိုပါတယ်။အထူးသဖြင့်မြန်မာအမျိုးသမီးတွေဖြစ်ကြပြီး90ရာခိုင်နှုန်းနဲ့90ရာခိုင်နှုန်းတို့ဟာလိင်ပိုင်းဆိုင်ရာကတဆင့် HIV AIDS ကူးစက်ကြတာဖြစ်ပြီး25ရာခိုင်နှုန်းသာ HIV AIDS ယောဂပိုးရှိမရှိကိုစစ်ဆေးခံခဲ့ကြရတယ်လို့ဆိုပါတယ်။ရန်ကုန်မှာပြည်သူတစ်ဝက်နီးပါးတို့ကတော့ HIV AIDS ယောဂကူးစက်နေကြပြီလို့လည်းလေ့လာချက်တစ်ရပ်ကတွေ့ရှိခဲ့ပါတယ်။ UN AIDS နဲ့ UNIFEM ကမြို့သမီးများဆိုင်ရာကုလသမဂ္ဂဖွံ့ဖြိုးရေးရန်ပုံငွေအဖွဲ့ကအာရှမှာ HIV ယောဂပိုးကူးစက်နေကြတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်လူအခွင့်အရေးကိုဥပဒေအရကာကွယ်ဆောက်ရှောက်မှုတိုးမြှင့်ပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်။ယောဂပိုးကူးစက်နေတဲ့အမျိုးသမီးတွေဘီနီနဲ့ခွဲခြားဆက်ဆံခံရတာ၊လူအဖွဲ့အစည်းမှဝိုင်းကျင်ခံခဲ့ရတာ၊အကြမ်းဖက်ခံကြရတာတွေကိုရင်ဆိုင်နေကြရတယ်လို့လည်းကုလသမဂ္ဂကထောက်ပြခဲ့ပါတယ်။အမျိုးသမီးတွေကြား HIV AIDS ယောဂပိုးကူးစက်မှုနှုန်းတိုးလာတာဟာလေလင်းဆက်ဆံရမှာအကာအကွယ်မယူနိုင်တဲ့အတွက်ကြောင့်အဓိကဖြစ်တယ်လို့လဲ Miss Wilson ကပြောပါတယ
် It appears to be a slow upward moving trend but that so these rates of infection will continue and larger and larger
တွေ့ရှိချက်အရာကူးစက်မှုနှုန်းဟာတိုးလာတာတွေ့ရပါတယ်ဒါကြောင့်ဒီကူးစက်မှုနှုန်းကတိတ်တက်နေမယ်အထူးသဖြင့်အမျိုးသမီးတွေမုတ်ဆိုးမှဖြစ်ကြမယ်ကလေးတွေလည်းမိခင်မဲ့ဖြစ်ကြမယ်အခြေအနေဟာတကယ့်ကိုစိုးရိမ်စရာမဟုတ်လို့ယောဂကူးစက်မှုချော့ချနိုင်ဖို့အတွက်ဦးစားပေးဖို့လိုနေပါတယ်
။ဒေါက်တာဒေါကင်ဆိုဝင်းကတော့ကနေဒါနိုင်ငံအယ်ဘတ်တာဆေးသက်ကသူမှာကတိခါဖြစ်ပြီး ဆေးပညာနဲ့လူခွင့်ရဲ့ဘာသာရပ်ကိုလေ့လာစီးပူးခဲ့သူတူဖြစ်ပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးများ HIV AIDS ရောဂါပိုးကူးစက်မှုနဲ့ပတ်သက်လို့အခြေအနေကိုသူကအခုလိုသုံးသပ်ပါတယ
်။ဗမာပြည်မှာဆိုလို့ရှိရင်အထူးသဖြင့်အခုသတင်းတွေထဲမှာကြားနေရတာကဒီလိုမျိုးဟိုအလှပြင်ကန်းနေအနှိမ့်ခန်းနေကာရာအိုကေဘားတွေဆိုတာကတော်တော်များများရှိတယ်လေရက်ွက်တွေမှာအထူးသဖြင့်မြို့ကြီးတွေပေါ့နော်အဲ့လိုမျိုးမြို့ကြီးပြကြီးတွေမှာဒီလိုမျိုးအနှိမ့်ခန်းတွေပေါ်လာတဲ့အခါမှာဒီအမျိုးသမီးလေးတွေနဲ့ပတ်သက်ပြီးတော့ဒီအန်ဒီရဲ့ရှိတဲ့အနေအထားတွေကအများကြီးရှိလာတယ်ပေါ့လေဟိုကိုယ့်ရဲ့စိတ်ဆန္ဒပါလို့ပဲဖြစ်ဖြစ်စိတ်ဆန္ဒမပါဘဲနဲ့ဒီဘဝရေးအရာတစ်ခုခုအဆင်ပြေခြင်းလို့အဲ့လိုမျိုးအကြောင်းအမျိုးစုံနဲ့ဒီအမျိုးသမီးတွေကဒီလိုမျိုးပြင်ဆင်မှုမရှိဘဲနဲ့ပေါ်လက်တလောဒီလိုလင်းဆက်ဆံလိုက်ပြီးတဲ့အခါမှာအကာအကွယ်မပါတဲ့အတွက်အဲ့ဒီကနေပြီးတော့ဟိုဒီလိုအမှုမဲ့အမှတ်မဲ့နေလိုက်တဲ့အဖြစ်တရားနေပြီးတော့ဒီ HIV ရောဂါပိုးကအလွယ်တကူဝင်သွားတဲ့တာတကားကြီးလည်းအများကြီးတွေ့ရတယ်
HIV AIDS ယောဂါပိုးမြို့သမီးတွေဘယ်လိုကူးစက်ကြတယ်လဲဆိုတာနဲ့ပတ်သက်လို့တော့ဒေါက်တာဒေါခင်ဆော်ဝင်းက
ဗမာနိုင်ငံရဲ့အနေအထားမှာတော့ဒီအမျိုးသမီးတွေကဒီ HIV ယောဂါပိုးကိုအဓိကတော့ဒီလင်းဆက်ဆံရာကနေတဆင့်ကူးစက်တယ်နောက်တစ်ခုကတော့ဒီဆေးထိုးအပ်ပေါ့နော်ဆေးထိုးအပ်ကနေတဆင့်အထူးသဖြင့်မိမိရဲ့အမျိုးသားဒါမှမဟုတ်ရင်မိမိရဲ့ရည်စားဒါမှမဟုတ်လို့ရှင်လဲဒီစီးပွားရေးအရာဆက်ဆံရတဲ့အမျိုးသားဟာတကယ်လို့များဒီဆေးထိုးအပ်သုံးဆွဲတဲ့မူရစ်ဆေးဝါးဆွဲတဲ့လူဖြစ်ခဲ့လို့ရှိရင်အဲ့လိုမျိုးဟိုမတန့်ရှင်းတဲ့အတ္တရားနေပြီးတော့လဲဒီ HIV ရောဂါပိုးကြီးပါလာနိုင်ပါတယ်လူမိုက်ဆိုင်ရာလုပ်ငန်းမှာအချိန်ပြည့်လုပ်ကင်နေရတဲ့အမျိုးသမီးတွေရှိသလိုမိမိရဲ့တက်မွေးဝန်းချောင်းပညာကိုတစ်ဖက်ကလုံရင်းနဲ့ဒါမှမဟုတ်လို့ရှင်ကျောင်းစာတင်နေရင်းနဲ့တချိန်တည်းမှာပဲဒီကျောင်းမျိုးကျောင်းမလို့အပူဝင်ဝင်ရှာဖို့ဒါမှမဟုတ်လို့ရှင်အခွင့်အရေးတစ်ခုရဖို့အတွက်ခန္ဓာကိုယ်ရင်းရတဲ့အမျိုးသမီးတွေဆိုလို့ရှင်ပို့ပြီးတော့တတိထားဖို့လိုပါတယ်ဘာလို့ဆိုတော့ဟိုတခါတလေမှတွေ့ချင်ရတယ်ဆိုပြီးတော့အကာအကွယ်မယူခဲ့မိလို့ရှင်အဲ့ဒီကနေပြီးတော့ဒီယောဂပိုးကြီးကကူးစက်တာရှိတယ်။ဒီပြင်နောက်ပို့ပြီးတော့အန်တီရရှိတာကဒီအိမ်တောင်ရှိတဲ့အမျိုးသမီးကြီးပေါ့နော်။အိမ်တောင်ရှိတယ်။မိမိရဲ့ဇင်ယောက်ျားတူတဲ့နဲ့ပဲတစ္ဆာရှိစွာပေါင်းတင်တဲ့အမျိုးသမီးတွေ။ဒါပေမဲ့အဲ့ဒီလိုမျိုးမိမိရဲ့ခင်ပွန်းကိုပဲတူတဲ့ကိုပဲပေါင်းတင်နေဆိုပြီးတော့ကိုကိုကိုစိတ်ချတယ်။ကာကွယ်မှုမရှိဘူး။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီမိမိရဲ့ခင်ပွန်းတွေကတဏီယာယာမှာသွားပြီးတော့ယောဂကိုယူလာတာမျိုးတွေရှိတယ်လေအဲ့လိုမျိုးအပြင်းအနေပြီးတော့ယောဂယူလာတဲ့ခင်မွန်းတဲ့စီမှာယောဂပိုးပါလာတယ်ဒါပေမဲ့အိမ်မှာရှိတဲ့အိမ်တောင်တဲ့အမျိုးသမီးကမသိဘူးဒါကိုခင်ပွန်းမယ်ကိုယုံကြည်စိတ်ချရတယ်ဆိုပြီးတော့ပေါင်းတင်ဆက်ဆံရနေပြီးတော့ဟိုယောဂကူးစက်တာကြီးလည်းအများကြီးရှိပါတယ
်ဒါအပြင်လူခွင်းနဲ့ပတ်သက်ပြီးတော့ HIV AIDS ယောဂပိုးကူးစက်နေတဲ့အမျိုးသမီးတွေကိုဘယ်လိုအကာအကွယ်ပေးတင်လဲဆိုတဲ့ဒေါက်တာဒေါခင်ဆော်ဝင်းရဲ့အကြံပေးချက်နဲ့အတူဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။ HIV ယောဂပိုးရှိတဲ့လူကိုလည်းပတ်ဝန်းကျင်ကနေပြီးတော့လူခွင့်ရေးချိုးဖောက်မှုတွေမလုပ်ဖို့တတိထားဖို့လိုတာပေါ့လေ။အဲ့လိုမျိုးလူခွင့်ရေးချိုးဖောက်တယ်ဆိုတာကဘယ်လိုလဲဆိုလို့ရှိရင်ဒီလိုမျိုးဟိုလျှို့ဝှက်ထားအပ်တဲ့ဒီသူတစ်ပါးရဲ့အတွင်ကိုတခြားမှာဟိုလိုက်ပြီးတော့ပျော်တာမျိုးနောက်ပြီးတော့ယောဂပိုးရှိတဲ့လူကိုမတူမတန်တလို့မျိုးဟိုခွဲခြားဆက်ဆံနေဟိုအထင်သေးတယ်နှိမ်ချတယ်အကျဲ့ရတယ်နောက်ပြီးတော့ဟိုပတ်ဝန်းကျင်ကနေဘေးဖယ်ထားတာပေါ့လေဝိုင်းပစ်တယ်ထားတယ်အဲ့လိုမျိုးလူခွင့်ရေးချိုးဖောက်တဲ့အပြုမှုတွေပြုမှုတာကလည်း HIV ရောဂါပိုးကူးစက်ရမှာနောက်ပြီးတော့ပို့ပြီးတော့ပြန့်ပွားရမှာပို့ပြီးတော့တွန်းအားပေးသလိုဖြစ်နေပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a novice any longer